ရန်ကုန်တိုင်းဒေသကြီးဝင်ကြီးချုပ်ဦးဖြိုမင်းသိန်းဦးဆောင်ကောင်းထည့်ဖော်ခဲ့တဲ့အများပြည်သူတည်ယူပို့ဆောင်ရေးစနစ် YBS အပေါ်ပြည်သူတွေအနေနဲ့ယုံကြည်မှုယုံနေနေပြီးတော့ YBS နဲ့ပတ်သက်လို့ရန်ကုန်တိုင်းအစိုးရရဲ့စီမံခန့်ခွဲမှုညံ့ဖျင်းတယ်လို့ဒီကနေ့တင်းနှံသာနေ့မှာကျင်းပတဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်အစည်းအဝေးမှာလွှတ်တော်ကိုယ်စားအများပြားကဝေဖန်လိုက်ပါတယ်။အခုလို YBS နဲ့ပတ်သက်ပြီးတော့ရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာဆွေးနွေးတဲ့နေ့မှာပဲဝင်ကြီးချုပ်ဦးဖြိုမင်းသိန်းကလွှတ်တော်မတက်ရောက်နိုင်တဲ့အပေါ်မှာလည်းဝေဖန်မှုတွေရှိနေပါတယ်။ဒီအချိန်နဲ့ပတ်သက်ပြီးတော့ VOA မြန်မာပိုင်းသတင်းတော့မမြင့်ခိုင်ကသတင်းပေးပို့ထားပါတယ်ရှင်
။ရန်ကုန်တိုင်းဒေသကြီးအတွင်းမှာနာမည်ဆိုးနဲ့ကြော်ကြားခဲ့တဲ့မထသစနစ်ကိုဖျက်သိမ်းပြီးအများပြည်သူတည်ယူပို့ဆောင်ရေးစနစ် YBS ကိုအစားထိုးပြောင်းလဲခဲ့တာဟာပြည်သူလူထုအတွက်အကျိုးရှိတဲ့အပြောင်းလဲမျိုးမဟုတ်သေးဘူးလို့ဧပြီလ24ရက်နေ့မှာကျင်းပတဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်အစည်းအဝေးမှာလွှတ်တော်ကိုယ်စားလှယ်တွေကဝေဖန်လိုက်ပါတယ်။စီမံခန့်ခွဲမှုညံ့ဖျင်းတာတွေနဲ့အတူ YBS စနစ်အပေါ်ပြည်သူတွေယုံကြည်မှုနည်းနေပြီလို့တကုံမြို့နယ်အမတ်နှစ်မဲဆန္ဒနယ်လွတ်တော်ကိုယ်စားလှယ်ဦးကျော်စီရကလွတ်တော်အစည်းအဝေးမှာအခုလိုဆွေးနွေးသွားပါတယ်
။နိုင်ငံတော်တိုင်ငံဘက်ကိုယ်တိုင်အစိုးရကောင်းတရားဟာပွင့်လင်းမြင်သာပြီးတော့မိမိရဲ့တာဝန်ရှိတာဝန်သိမှုတွေကိုဒါလုံးဝအောက်တုံတာဝန်ရောက်မယ်ဆိုတဲ့ဟာတွေပြောထားရှိပါတယ်။ကျွန်တော်ရောင်နေဒီဇာကြီးစွတ်တော်အနေနဲ့ရောင်နေဒီဇာကြီးအစုအဖွဲ့ကိုကောင်းမွန်တဲ့အစုအဖွဲ့ကကာပါမဲ့ဖြစ်ချင်တာပေါ့ခင်ဗျာ။ဆိုတော့နောက်ဆုံးတင်ပြချင်တာကတော့အခုပြောနေကြတာပေါ့ဒါ YBS ပေါ့နော်။ဒါပြည်သူ့တဲ့ YBS ပေါ့အခုလက်ရှိကတော့ပြည်သူ့တဲ့ YBS ပေါ့ပြည်သူစိတ်ပြည့် YBS ဖြစ်နေကြောင်းတင်ပြရည်နေဖို့ချို့ပါတယ်
။အင်းစိန်မြို့နယ်မဲဆန္ဒနယ်အမတ်နှစ်လွတ်တော်ကိုယ်စားလှယ်ဥဝေဖြိုးဟန်ရဲ့ရန်ကုန်တိုင်းဒေသကြီးအတွင်းအများပြည်သူတည်ယူပို့ဆောင်ရေးစနစ်ကိုအခုထက်ပိုမိုကောင်းမွန်လာစေရေးနဲ့ထိရောက်တဲ့စီးမျဉ်းစည်းကမ်းတွေနဲ့အညီအေးအေးယူဆောင်ရွက်ပြီးလုပ်ငန်းဆောင်ရွက်ချက်တွေကိုအများပြည်သူသိရှိနိုင်ရေးပွင့်လင်းမြင်သာစွာချပြနိုင်ဖို့တိုင်းဒေသကြီးအစိုးရအဖွဲ့ကိုတိုက်တွန်းကြောင်းအဆိုကိုလွတ်တော်ကိုယ်စားလှယ်26ဦးကထောက်ခံဆွေးနွေးခဲ့ကြတာပါ။ရန်ကုန်တိုင်းအစိုးရဘက်ကတော့ဧပြီ29ရက်နေ့ကမှလွတ်တော်ကိုယ်စားလှယ်တွေရဲ့ဆွေးနွေးချက်တွေအပေါ်ပြန်လည်ဖြေရှင်းတာမျိုးလုပ်မယ်လို့ရန်ကုန်တိုင်းဒေသကြီးလမ်းပန်းဆက်သွယ်ရေးဝန်ကြီးဒေါ်နီလာကျော်ကဒီကနေ့လွတ်တော်အစည်းအဝေးမှာပြောဆိုသွားပါတယ်။ YBS နဲ့ပတ်သက်လို့အားသာချက်ဆိုတာကိုပြည်သူတွေအနေနဲ့ထောက်ပြစရာမရှိသလောက်ဖြစ်နေပြီး YBS စနစ်စတင်အကောင့်ထည့်ဖို့ကလေးကနီးလန်းမမှန်ဘူးလို့ကြောက်တရားမြို့နယ်မဲဆန္ဒနယ်အမတ်တက်လွတ်တော်အမတ်ဒေါ်ကြည်ပြားကပြောပါတယ်။
အခြေခံပြည်သူနဲ့တိုက်ရိုက်သက်ဆိုင်တဲ့စနစ်တစ်ခုပြောင်းနေဆိုတာမပြောင်းခင်လည်းအချိန်ယူဖို့လိုပါတယ်။ပြောင်းပြီးတော့လည်းစောင့်ကြည့်လေ့လာသုံးသပ်ပြီးတော့ပုံမူကောင်းမွန်တဲ့ step by step ကိုသွားရမှာပါ။အခုဝန်ကြီးချုပ်ကြီးကပထမ3လဘက်ကိုပထမအဆင့်လို့ပြောပါတယ်။3လဆိုတာစကားအရာအရင်ပဲတိုတောင်းနဲ့ထင်ရပေမဲ့နေ့စဉ်ချီးသွားပြည်သူတွေအတွက်3လဟာတော်တော်ကြာမြင့်ပါတယ်။ဒါကြောင့်ချက်ချင်းကြီးအဆင့်မပြေနိုင်ဘူးဆိုတာနားမလဲတာတော့မဟုတ်ပါဘူး။အဲတို့ပေမဲ့ကျမတို့ဟာတဆင့်ချင်းတော့စူးစမ်းပြီးပြည်လည်အောင်လုပ်သွားရမှာပါအခုတော့ရခင်မထတာစလုံးအပေါ်ကို YBS တွေကအုတ်ပြောင်းလိုက်ယုံတဲ့ဒီလိုအပြောင်းအလဲမျိုးဖြစ်နေတယ်ဆိုလို့ရှိရင်တော့နေ့စဉ်ခီးသွားပြည်သူတွေကတဆင့်ကနေနှစ်ဆင့်ပြောင်းရတယ်ပို့ပြီးပတ်စံကုန်သွားတယ်ဒါကလွယ်လို့ဘာမှထူးခြားမှုမရှိတဲ့ပြောင်းလဲကြီးဖြစ်နေပါတယ်ကောင်းစေချင်လို့ပြောင်းကြတာမဟုတ်လက်တွေ့ကောင်းတာလေးလည်းပါအောင်မှမကောင်းတာတွေကိုကောင်းတာလေးနဲ့ဖြည့်တွေးလို့ရမှာဖြစ်ပါတယ်အခုတော့အချိန်ရရကအဆိုရှင်ဥဝေဖြူဟန်ထက်သွင်းဆွေးနွေးထားတဲ့အတိုင်းပြည်လဲလိုက်ဆိုတာမရှိသလောက်ပါစေတနာမှန်ပေမဲ့နီးလန်းမားနေတယ်လို့ထင်ပါတယ
်ရန်ကုန်တိုင်းဒေသကြီးအတွင်းအများပြည်သူတည်ယူပို့ဆောင်ရေးစနစ် YBS ပို့ပြီးကောင်းမွန်ဖို့လွတ်တော်မှာဆွေးနွေးတဲ့နေ့မှာရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုမင်းသိန်းကအခြားတာဝန်ရှိတဲ့အတွက်လွတ်တော်မတက်ရောက်နိုင်ကြောင်းခွင့်တိုင်ကြားခဲ့တာပါဇန်နဝါရီ16ရက်နေ့မှာစတင်အကောင့်ထည့်ဖို့ဆောင်ရွက်ခဲ့တဲ့ YBS စနစ်ဟာ3လအတွင်းထူးခြားတဲ့ပြောင်းလဲမှုမျိုးမရှိဘဲစည်းကမ်းချိုးဖောက်မှုတွေဝင်ဆောင်မှုညံ့ဖျင်းမှုတွေကားအစီးရေနေပြီးကြက်ကြက်တဲစီးနေရတာတွေရှိနေစေဖြစ်တယ်လို့ပြည်သူတွေကဝေဖန်နေကြတာဖြစ်ပါတယ်။ရန်ကုန်တိုင်းဒေသကြီးဝန်ကြီးချုပ်ဦးဖြိုမင်းသိန်းကတော့ YBS ကို3လတကြိမ်အဆင့်မြင့်တင်မှုလုပ်ပြီးအများပြည်သူပိုင်းနဲ့တည်ယူပို့ဆောင်ရေးစနစ်စစ်စစ်ဖြစ်အောင်လုပ်မယ်လို့ကြွေးကြော်ထားခဲ့တာပါ။ဒါပေမဲ့လည်းအခု3လကျော်တဲ့အထိရန်ကုန်တိုင်းအစိုးရအနေနဲ့ဘတ်စကားတစ်အစားထိုးတာတွေဘတ်စကားတွေကို GPS စနစ်နဲ့ထိန်းချုပ်ရေးစင်တာကစောင့်ကြည့်တာတွေကစနစ်နဲ့ငွေပေးချေတာမျိုးတွေကိုအကောင့်ထည့်ဖော်တာမတွေ့ရသေးပါဘူး။ဘတ်စကားအစ်စ်စင်းရီ1000လောက်ကိုတရုတ်နိုင်ငံကနေဝယ်ယူထားတဲ့ဆိုတဲ့သတင်းတွေထွက်ပေါ်နေပေမဲ့လည်းတိုင်းအစိုးရအဖွဲ့ဘက်ကတော့ဒါနဲ့ပတ်သက်လို့တရားဝင်ထုတ်ပြန်ထားတာမျိုးမရှိသေးပါဘူးရှင်။